အာဖဂန်နစ္စတန်နိုင်ငံရဲ့ညီငယ်လုပ်ငန်းစဉ်ပြန်လည်စတင်နိုင်မှုဆွေးနွေးပွဲကိုဒီကနေ့ပါကစ္စတန်နိုင်ငံကကမ္ဘာကထပြုလုပ်ကျင်းပပေးနေပါရယ်ဒီဆွေးနွေးပွဲမှာအာဖဂန်နစ္စတန်တရုတ်နဲ့အမေရိကန်ပြည်ထောင်စုတို့ပါဝင်ပါရယ်အမျိုးသားပြန်လည်တည်မြဲရေးလုပ်ငန်းစဉ်ရဲ့အဓိကရည်ရွယ်ချက်ဟာတာလီဘန်အဖွဲ့ကိုတွစ်ဆုံဆွေးနွေးပွဲစကဝိုင်းစီခေါ်ဆောင်လာနိုင်မဲ့အခြေအနေမျိုးကိုဖန်တီးဖို့ဖြစ်ပြီးသူတို့ရဲ့နိုင်ငံရေးရည်ရွယ်ချက်တွေအောင်မြင်ဖို့အကြမ်းဖက်မှုလှုပ်ဆောင်နေတာတွေကိုရပ်တန့်သွားအောင်တိုက်တွန်းဖြောင်းပြသွားနိုင်ဖို့ဖြစ်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်နဝက်ရှရစ်ရဲ့နိုင်ငံခြားရေးရာအကြံပေးစာတက်အဇစ်ကဒီဆွေးနွေးပွဲအဖွင့်စကားပြောကြရမှာထည့်သွင်းပြောကြားသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလွန်ခဲ့တဲ့နှစ်အတွင်းတာလီဘန်အဖွဲ့အင်အားတိုးချဲ့လာပြီးနောက်လာမယ့်ပွင့်လင်းရာသီမှာတိုက်ပွဲတွေပိုပြင်းထန်လာမှနဲ့အာဖဂန်နိုင်ငံတွင်မငြိမ်မသက်မှုတွေဖြစ်လာမှာကိုဒေတာရင်းနဲ့နိုင်ငံတကာကအစိုးရတွေကစိုးရိမ်နေတာပါ။ပါကစ္စတန်နိုင်ငံဟာတာလီဘန်အဖွဲ့ပေါ်ဩဇာတရားမှုရှိတယ်လို့ယုံကြည်ရပေမဲ့အခုလပိုင်းတွေအတွင်းအာဖဂန်နစ္စတန်နိုင်ငံနဲ့ဆက်ဆံရေးမှာတော့တင်းမာမှုတွေရှိနေပါတယ်။နိုင်ငံငယ်ဆက်ဒေသတစ်လျှောက်ကတာလီဘန်နဲ့တခြားသဘုံအဖွဲ့တွေကိုထောက်ပံ့ပေးမှုတွေရှိနေတယ်ဆိုပြီးတော့လည်းနိုင်ငံခြားအပြန်အလှန်ဆွဆွဲမှုတွေရှိနေပါတယ်အာဖဂန်နစ္စတန်နိုင်ငံအနီးဒီကာတာနဲ့ပက်ရှဝါဝါအပါအဝင်ပါကစ္စတန်မျိုးတွေမှာတာလီဘန်ခေါင်းဆောင်တွေနေထိုင်နေကြတယ်လို့ကြေကြေပြင်းပြင်းယုံကြည်မှုတွေလည်းရှိနေပါတယ်ခင်ဗျာ